မင်္ဂလာပါခင်ဗျာအခုဒီမှာမမသားသားစကားများစီစဉ်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ငြိမ်းချမ်းရေးကိစ္စရပ်တွေနဲ့ပတ်သက်လို့ပြောကြားခဲ့တဲ့ပြောကြားချက်တချို့ကိုပြန်ပြီးတော့ဖောက်သည်ချလိုပါတယ်တက်မတော်ကိုတီထောင်ခဲ့တဲ့အစဉ်ကဘယ်အုပ်စုဘယ်ပါတီအတွက်ကိုမှတီထောင်ခဲ့တာမဟုတ်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရမှာပြည်သူတွေနဲ့အတူတက်မတော်သားတွေပါဝင်စေခြင်းတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကထပ်ပြီးတော့ဖိတ်ခေါ်လိုက်ပါတယ်AR တိုင်းမဥပင်မြို့မှာကျင်းပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးလူလူထောက်ခံရေးအရာကိုပြုလုပ်တဲ့ဟောပြောပွဲမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ
်ဒီတက်မတော်သားထဲမှာရှိတဲ့ပုဂ္ဂိုလ်အားလုံးဟာပထမဆမွေးခဲ့တဲ့တက်မတော်သားမဟုတ်ပါဘူးနိုင်ငံသူနိုင်ငံသားအနေနဲ့မွေးလာတာပါအဲ့တော့နံပါတ်1ကဒီနိုင်ငံသူနိုင်ငံသားတွေဖြစ်ပါနောက်တော့မှတက်မတော်တွေရောက်သွားတော့တက်မတော်သားတွေဖြစ်သွားတာပါအဲ့ဒီတော့ကိုယ့်ရဲ့နိုင်ငံသူနိုင်ငံသားတာဝန်ဟာနံပါတ်1ဖြစ်ပါတယ်ဆိုတော့ကျွန်မအနေနဲ့တက်မတော်သားတွေကိုလည်းသတိပေးခြင်းပါ
2008ဖွဲ့စည်းပုံပြင်ရမှာတက်မတော်သားတွေပါဝင်မှုဒေါအောင်ဆန်းစုကြည်က ARV တိုင်းမဥပင်မှာဟောပြောနေစဉ်မှာပဲလက်ရှိ ARV တိုင်းဝန်ကြီးချုပ်နဲ့အငိမ့်စားပုံမှုချုပ်တူဖြစ်သူဦးသက်အောင်ကတိုင်းပြည်နဲ့ပြည်သူလူထုကိုကြီးကြီးမားမားမထိခိုက်တဲ့အတွက်ပြင်ဖို့မလိုပါဘူးလို့ပြောကြားလိုက်ပါတယ်။မေလ10ရက်နေ့က DVV ရုပ်သံသတင်းဌာနနဲ့မေးမြန်းခန်းမှာဦးသက်အောင်ကအခုလိုပြောလိုက်တာဖြစ်ပါတယ
်။ပြင်သစ်နေဆိုတာဘယ်လိုကောင်းဘယ်လိုရပြင်သစ်နေတိုင်းပြည်ဘလော့ထိခိုက်နေဒီလိုမျိုးဘလော့ထိခိုက်နေတယ်။တိုင်းပြည်စီပေါ်ရောပါထိခိုက်နေတယ်။နိုင်ငံရေးဘာထိခိုက်နေလဲ။ဒီလိုမျိုးဒီဘာမှချက်ကြီးပေါ်လာလို့ရှိလို့ရှိရင်တော်လည်းရှိရင်တော်လည်းဆက်လာမှာပေါ့နော်။ဒုတိယဖွဲ့စည်းပုံကဘယ်မှာအဲ့ဒါကိုဖြစ်ရှိ
KIO ဟာကချင်လွတ်လပ်ရေးအဖွဲ့အဖြစ်တည်ထောင်ခဲ့တာဖြစ်ပေမဲ့လို့80ပြည့်နှစ်တွေမှာမူဝါဒတချို့ကိုပြောင်းလဲခဲ့တဲ့အကြောင်းအပြစ်ခတ်ရက်စဲရေးကို KIO ကလက်မှတ်မထိုးတာဟာငြိမ်းချမ်းရေးကိုမလိုချင်လို့မဟုတ်ဘဲနဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးကိုဥတည်လိုတဲ့အတွက်ဖြစ်ကြောင်းကချင်လွတ်လပ်ရေးတပ်မတော်ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ကွန်ဘောကပြောလိုက်ပါတယ်။ညကြီးနာမနောခွင်မှာမေလ15ရက်ကဒေသခံကချင်လူလူနဲ့တွေ့ဆုံစကားပြောရမှာဗိုလ်ချုပ်ကွန်ဘောကအခုလိုပြောလိုက်တာဖြစ်ပါတယ
်။နိုင်ငံတော်အစိုးရရဲ့ဆွေးနွေးပူးပေါင်းမှုတွေရှိတယ်ဆိုတော့ပြည်တယ်ဒီလိုကဒီကနေ့ Kitchen Independence Organization ဆိုတဲ့နာမည်နဲ့ကျွန်တော်တို့တော်လိုင်းကြီးကိုလုပ်ခဲ့တာ။အဲဒီတော့အစိုးရကကျွန်တော်တို့ကိုဒီတောင်စုသေးကနေဘယ်တော့မှခွက်ချက်ဘူးလို့လက်မထိုးစီခြင်းနဲ့ကျွန်တော်တို့ပြောတာကကျွန်တော်တို့အစိုးရကနေမယ်ဆိုတဲ့အစချုပ်က1948ခုနှစ်မှာလက်မထိုးထားပြီးတာဖြစ်တယ်။1984ကနေစပြီးဒီရေဟာလက်ရှိအခြေအနေများကိုတုံ့ပြန်ပြီးကမ္ဘာအချင်းချင်းများကိုတုံ့ပြန်ပြီးတော့ကျွန်တော်တို့ရဲ့မူဝါဒသဘောထားအချို့ကိုလူထုကြားထုတ်ကို message တွေပို့ခဲ့တာကတော့ပြည်ထောင်စုအရေးဖြစ်ပါတယ်။ကျွန်တော်တို့ PIO အနေနဲ့ငြိမ်းချမ်းရေးကိုမလိုချင်လို့အခုတစ်ခါအပြစ်ခတ်ရေးဆိုင်ရာလည်းမရည်ထိုးတာမဟုတ်ဘူး။တနင်္ဂနွေအပြစ်ခတ်ရေးဆိုင်ရာဆိုတဲ့ဖြစ်စဉ်ပေါ်မှာကျွန်တော်တို့တွားနေတာဖြစ်ပါတယ်လို့ကျွန်တော်ပြောလိုပါတယ်
။ဒီတစ်ပတ်မှာထူးထူးခြားခြားမှတ်သားမိရဲ့နောက်ထပ်စကားတစ်ခွန်းကတော့2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ပါတီကိုယ်စားလှယ်တယောက်သာရွေးကောက်ပွဲမဲဆွယ်ဖို့အတွက်ပြောရင်လုံလောက်တဲ့အကြောင်းမဆိုင်တဲ့သူတွေမပြောဖို့ကန့်သတ်မဲ့အကြောင်းမကြာသေးခင်ကအေရီတိုင်းဇလွန်မြို့နယ်မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေရပြောကြားလိုက်တဲ့စကားဖြစ်ပါတယ်။ဒီပြောကြားချက်ဟာမေလ16ရက်နေ့ကအေရီသတင်းဌာနလူမှုရေးဆိုင်မျက်နှာမှာထွက်ပေါ်လာတာဖြစ်ပါတယ်။
ကျွန်တော်ကတော့သူတို့ကဘာမှမပြောဘူး။ကြောက်ပါတယ်ပြောပြတာ။အေး2015ရွေးကောက်ပွဲကတော့လာပြောကြတော့လွတ်လပ်တရားမျှတနဲ့ရွေးကောက်ပွဲလို့ပြောတယ်။အဥက္ကဋ္ဌအနေနဲ့ပြောရမယ်ဆိုတာလွတ်လပ်လွန်းပြီးတော့မမျှတာတဲ့ရွေးကောက်ပွဲကျွန်တော်တို့ပြစ်ချလိုက်တာ။လွတ်လပ်လွန်းလာမှာတခါလေ election campaign ဆိုတာ election campaign နဲ့တော့မဟုတ်ဘူး။နော်။ဆန္ဒပြနေသလား။အဲ84ရေးခင်းပြောင်းပြောင်းနေတာ။ဟာနှစ်ဖူးစီလဲပါ။အလန်နေကြတယ်ကျင်ငါးဝန်လမ်းပါ election campaign နဲ့ကျွန်တော်နေရာသမှာပြောရမယ်လို့သမှာပြောဟလာဒီမှာကျွန်တော်ရွေးမှာကျွန်တော်ပြောပါအဲကျွန်တော်ကလက်တော်ကိုယ်စားပြောပါပါတီကတယောက်တော့မဆိုင်တဲ့လူလားပြောဝင်ချင်းဝင်မွေးချင်းဟမ
်နောက်ဆုံးသတိထားမိတဲ့စကားတစ်ခွန်းကတော့ပြည်ထောင်စုရွေးကောက်ပွဲကျင်းပရေးကော်မရှင်ကပြင်ဆင်ဖို့အဆိုပြုထားတဲ့ရွေးကောက်ပွဲဥပဒေမူကြမ်းနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအားစုပါတီ NDF ခေါင်းဆောင်ဦးခမောင်ဆွေပြောတဲ့စကားတစ်ခွန်းဖြစ်ပါတယ်ပြန်ဖို့ကြိုးစားနေတဲ့ရွေးကောက်ပွဲစည်းကမ်းချက်တွေဟာဒီမိုကရေစီစနစ်နဲ့မကိုက်ညီတော့ပဲစစ်အစိုးရလက်ထက်အောက်ကရွေးကောက်ပွဲတွေတုန်းကနှီးပါပြန်ပြီးတော့တင်းကျပ်သွားတယ်လို့ RFA နဲ့တွေ့ဆုံမေးမြန်းရမှာဥက္ကမောင်ဆိုရပြောပါတယ်
။နိုင်ရှင်ကြည့်မယ်ဆိုရင်တော့2010တို့2012တို့တဲ့ပို့ပြီးတော့တင်းကျပ်လာတာတွေ့ရတယ်။ကုစလေလောင်းရဲ့ဟောပြောခွင့်နဲ့ပတ်သက်လို့ပေါ့။နောက်ပြီးတော့ဒီဟောပြောတဲ့နေရာဒီကိုတွားပုံပြုပုံကတော့အရင်တိုင်း မိဘတော့ရှိပါတယ်ဒါပေမဲ့ပို့ပြီးတော့ပေါ့ဗျာဒီပြည်သူလူနဲ့ထိတွေ့မှုကိုစိုးရင်ကြောင်းကြောင်းမှုကြီးစွာနဲ့ကာကွယ်နေရဲဆိုတာကိုသွားပြီးတော့တွေ့ရတာဖြင့်မကောင်းတဲ့အချက်ပါပဲ
အခုတော့မှမမသားသားစကားများအစီအစဉ်ကတော့လောက်ပါပြီခင်ဗျာကျေးဇူးနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်